အမေရိကန်အောက်လွှတ်တော်နေရာအတွက်အဝိုင်းအိုပြည်နယ်ကအထူးရွေးကောက်ပွဲမှာကိုယ်စားရေးချာမဲပြတ်တက်မနိုင်တဲ့အတွက်ဒီနေ့စောပိုင်းအထိအနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။အဝိုင်းအိုပြည်နယ်ကချပြတ်ရွေးကောက်ပွဲနဲ့ပြည်နယ်တချို့ကရွေးကောက်ပွဲရလဒ်ကနေရှေ့လာမဲ့နိုဝင်ဘာလလွှတ်တော်ရွေးကောက်ပွဲပေါ်ရိုက်ကပ်လာနိုင်တဲ့အလားအလာတွေကိုလည်း Republican နဲ့ Democratic Party တို့ကအနီးကပ်စောင့်ကြည့်နေကြတာပါ။အဝိုင်းအိုမဲဆန္ဒနယ်မြေတွေအားလုံးကနေရရှိထားတဲ့ကိန်းဂဏန်းတွေအရ Republican ကိုယ်စားtry borders ကဒီမိုကရက်တစ်ကိုယ်စားဒန်နီအိုကွန်နဲတဲ့ထောက်ခံမဲ့ထောက်ခံရတာရထားပါတယ်ပြည်နယ်ရွေးကောက်ပွဲတာဝန်ခံဂျွန်ဟက်စ်တက်ကတော့မဲယုံပေါင်း3400ကျော်နဲ့ကျွတင်မဲပေါင်း5000လောက်မဲပေးခဲ့ကြောင်းပြောဆိုထားပေမဲ့ပြည်နယ်ဥပဒေအရအင်္ဂါနေ့ရွေးကောက်ပွဲအပြီး17ရက်ကြာမှတရားဝင်မဲရည်တွင်းနိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါအနိုင်ရတဲ့ကိုယ်စားကတော့ပြီးခဲ့တဲ့အောက်တိုဘာလမှာတာဝန်ခံနှုတ်ထွက်ထားတဲ့ Republican အောက်လွှတ်တော်မှပက်တီဘယ်ရီရဲ့နေရာကိုတာဝန်ယူရမှာဖြစ်ပါတယ်အခုနေရာကိုပဲနိုဝင်ဘာလွှတ်တော်ရွေးကောက်ပွဲကြီးကျင်းပတဲ့အခါနောက်တစ်ချိန်ရှင်ပြန်ရမှာဖြစ်တဲ့အတွက် Republican ကိုယ်စား Borders နဲ့ Democratic ကိုယ်စား O'Connor တို့ထပ်မံရှင်ပြန်ရမယ့်အလားအလာတွေလည်းရှိနေကြပါတယ်